Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ရဲ့2022ခုနှစ် January 18ရက်နေ့အင်္ဂါနေ့မနက်ဖက်အတန်လွင့်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9.3 meter 39နဲ့တယောက်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲပြောပြပေးမှာပါ။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတနင်္လာနေ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်။ကရင်နဲ့ကယားပြည်နယ်တွေမှာအိုးရင်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာကိုဆန္ဒမှုအကူအညီတွေစပြီးတော့ပေးဖို့အတွက်အာဆီယံကိုကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့ကမ္ဘာသတင်းတွေကြားမှာပါကိုစုံမှုကြောင
့်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုကျွန်တော်တို့တင်ပြပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဝစီစဉ်ထားပါတယ်သတင်းပေးပို့ချက်တစ်ခုတည်းမှာဆိုလို့ရှိရင
်ဒီကတော့မလုံခြုံတာပေါ့ရယ်မလုံခြုံတော့ဒါအဲ့ရရှိလာများဆိုတော့ဒီကတော့စိတ်မလုံခြုံမှုရယ်ကြောက်တရားမို့ရယ်ဒီကတော့အခြေခံ
ဒီပင်းဘက်ကအခြေအနေတွေကိုတင်ပြတဲ့အခါမှာအပြည့်အစုံကိုနားတော်တာဆ ਿਆ မှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကရင်ပြည်နယ်ဘက်ကော့ဂရိတ်နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးတွဲတပ်တွေအကြားတိုက်ပွဲဖြစ်ပွားနေတဲ့သတင်းဒါအပြင်ပျောက်ဆုံးနေတဲ့ TNP တအန်းပါတီဥက္ကဋ္ဌနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ရခိုင်ပြည်နယ်တွေကခီးသွွားမွတ်စလင်တွေအဖမ်းခံရတဲ့သတင်းပေးပို့ချက်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ဗတ်စင်ကန္တာတွေကိုထုတ်လွှင့်ပေးမှာပါခုတော့ကျွန်တော်တို့ထိတ်တန့်ရောက်သတင်းတွေနဲ့နိုင်ငံတကာမြန်မာဆိုင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့ကပဲတင်ပြပေးမှာပါခင်ဗျာ
။ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးသေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။ဆူဒန်ပြဿနာကိုအပြေရှာဖို့အတွက်အမေရိကန်တန်တမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်9ဦးသေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအက်ဗဒယ်ဖတာဘဟန်အာနာသိမ့်ခဲ့ခြင်းကစပြီးအာနာသိမ့်ဆန့်ကျင်သူ82ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။2019မှာသမ္မတအိုမာအယ်ဘရှီယားကိုဖျောက်ချခဲ့ခြင်းကစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရကနေစစ်တပ်ကအာနာသိမ့်ခဲ့တာပါ။တနင်္လာနေ့တည်ဆုံခဲ့တဲ့ဆန္ဒပြသူ3ဦးဟာစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကပစ်ခတ်တဲ့ကြီးစံထိမှန်တည်ဆုံရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆေးပညာရှင်တို့ကရေးသားထားတာပါ။နောက်4ဦးကတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေဖြိုခွဲမှုတွင်တည်ဆုံရတယ်လို့လွတ်လပ်တဲ့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မှာသူ့ရဲ့လုံခြုံရေးတာဝန်ခံတွေနဲ့တနင်္လာနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်နင်းတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေဟာငြင်းငြင်းစွာဆန္ဒပြတာမဟုတ်တော့ဘဲဘယံမရာအခြေအနေဖြစ်အောင်လုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းမယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမစ်တာလီဘန်အစိုးရအဖွဲ့အစည်းနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုနိုင်ငံရေးနဲ့အများပြည်သူဆိုင်ရာဝန်ထမ်းလုပ်ငန်းတွေကနေတပြေးပြေးပျောက်ကွယ်သွားအောင်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ကတင်းလာနေမှာထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်တွေအနေနဲ့လိန်ကွဲပြားမှုကိုအခြေခံပြီးလူ့အဖွဲ့အစည်းအတွင်းစနစ်တကျမူဝါဒချမှတ်ပြီးတော့အမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကကြေညာတဲ့ထဲမှာပြောဆိုထားပါတယ်။တာလီဘန်တွေအနေနဲ့အာဖဂန်ကိုပြန်လည်သိမ်းပိုက်ပြီးနောက်အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ချုပ်ချယ်ကန့်သတ်တဲ့မူဝါဒတွေကိုဇက်တိုက်ချမှတ်လာခဲ့တာပါ။အဲ့ဒီအထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအစုအဖွဲ့လိုက်အပြစ်ပေးတာမျိုးလိန်ကွဲပြားမှုကိုအခြေခံပြီးဘက်လိုက်တာတွေထိခိုက်အန္တရာယ်ဖြစ်စေနိုင်တဲ့ delay တွေကိုကျင့်သုံးစီတာမျိုးတွေပါဝင်တယ်လို့ပြောဆိုထားပါတယ်။အမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်လွတ်လပ်စွာပေါ်ပြခွင့်လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နိုင်ငံရေးနဲ့အများပြည်သူဆိုင်ရာကိစ္စတွေမှာပါဝင်ခွင့်စတာတွေကိုပိတ်ပင်တဲ့မူဝါဒတွေဟာအမျိုးသမီးတွေရဲ့အလုပ်လုပ်နိုင်စွမ်းရည်ကိုထိခိုက်စေပြီးတော့ပိုပြီးတော့ဆင်းရဲတွေနှက်စေတယ်လို့UNHCR ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားပါတယ်။မိန်းကလေးတွေအတွက်အလဲရန်အကြောင်းအများစုဟာလည်းတတိုင်းပြည်လုံးမှာပိတ်ထားဆဲဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမြောက်ပိုင်းဘာယာနတီမြို့ဂင်ဂာမြေကမ်းမှာ Layerson Hindu upon Napoya, a poor one, ha, Hindu Mahoturi, Malaya, Sure, Simojigo, Tonga Beer and Noma, Luque Tetra, Lucia to Riga Dago, Dodari, Twenty Javali, Gabalon Saya, Hindu Gonsi, VHP net, Bajan del Lunga Puega, a poor one, ha, Lunesu Sanji, Pian, Lonso, Bo, Josa, Nedalo, India Luke Puesigo, Taiwan, Chine, Guebiao, Atuda, Pichang, Luque Puriga, Biobari. VHP Gonsong Rigara through Rega Tetra Lushadu Techuha Gonsong Rigo a team of baby and a side together, Lupio Barry. Diki Sama Pawandu Niagule, a poem, Picane, just Saintare, Lu, VHP, Pioguyaga, Vigo, Pio Barry. Henruha, Ginga, Migo, Mimete, Mit the Coopian at Tama B, Nissan Nedai, Tamau Miazo, Henruha, Piabu, Layo Jara Pipari, the chainem of a Muslim Rigo Lumurum Tapipu, Longsong Mune, Henu Ponoji de Bago, India, Ma, Town and Chamalibari. The Ponoja, India, my badae, champamunetu, Muslim rego lumurum tapiapote, do now like lea zonigo, hobby or gerelo, India, yeriga, biobari. Ponoji, yati, nasing, hanan, girigo, seniniga, pansigera, pipi, tenila nima, sweat and like daba. Demu tensha, sing can, and not do a townangan at the jacan, I'm bashibari.
Tilbima, gala, she jazza, a tone pu lagere, tain on Kalidia, Muarago, Pishop, Pinibimele. ကောင်း Seeing Yoga Tobian, a chair lady got popular tavare, D. Yamadime, Natown, say, Bine Dongaro, Kalis and Adam, Wipwa Gabi, Lut Tauma, Kalim Wino, and shit at the mang, as and Nayo Shigabare, Dajan Dio B. Louis, Tono, Ha, Natown, said Kune, a train, Lut Tauma, Dadama, Donze Le Jasin Dovare, Limazo Tode Lanere, Taji Yorigo, Kuni Tauban Ye Dre, Loda and Aja Simbu, Yensine Yare, Dio Muara, Tama Dure Po. ဒီမွေးဖွားနှုန်းကြာဆင်းလာတာဟာအခက်အခဲပိုကြီးသွားစေပါတယ်လူဦးရေတိုးမှုထိန်းချုပ်ရေးအတွက်1986ခုနှစ်မှာတိန်အောင်ကလေးတယောက်မူဝါဒကိုတရုတ်အာဏာပိုင်တွေကနှစ်ထောင်ဆယ်ရှစ်ခုနှစ်မှာတိန်အောင်ကလေးနှစ်ယောက်ဖြစ်ပြန်လဲပြင်ဆင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်တော့တိန်အောင်ကလေးသုံးယောက်အထိယူခွင့်ပြုခဲ့ပါတယ်အခုလိုပြင်ဆင်ရှော့ပေါ့ချက်တွေလုပ်ပေးပြီမဲ
ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာဥယျာဉ်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်တနင်္လာနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် Since February 1st more than 181,400 women, children and men have been newly displaced
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းဒေသမှာဥယျာဉ်ဆန့်ခွာထွက်ပြေးရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားအရေအတွက်ကတသိန်း8,100ကျော်ရှိလာနေပြီလို့ကုလသမဂ္ဂတွင်းမှုချုပ်ရုံးပြောခွင့်ရာစတီဖန်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကအရေးတကြီးလိုအပ်တဲ့အကူအညီတွေပေးလို့ရတဲ့နေရာတွေမှာဆက်ပြီးပေးရနေချိန်မှာပဲလူသားချင်းစာနာမှုအကူအညီပေးတူဆောင်ရွက်နေတဲ့အဖွဲ့အများပြားကတော့ဘေးရန်တွေမလုံခြုံတာကြောင့်ဒီဇင်ဘာလထဲမှာသူတို့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအနေနဲ့ကင်းကင်းနဲ့အတားအဆီးမရှိသွားရောက်ပေးခွင့်ပြုဖို့ပါကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသတွေလူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အိုချာရဲ့မှတ်တမ်းတွေအရကယားပြည်နယ်ထဲမှာအရက်သားပိုင်ဥယျာဉ်အဆောက်အဦပေါင်း650ကျော်မိရှုဖျက်ဆီးခံရတယ်လို့2021မေလကစပြီးဒေတာရင်းပြည်ရင်းဥယျာဉ်ဆန့်ခွာထွက်ပြေးရသူအရေအတွက်တိုးလာနေတယ်လို့ပြောပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မ
နိုလင်းဟီဇာဟာထိုင်းဝန်ကြီးချုပ်ဘရာချွတ်ချွန်အိုချာကိုဘန်ကောက်မြို့တော်မှာရှိတဲ့အစိုးရအိမ်တော်မှာဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေတိတက်ပိုဆိုးသွားမဲ့အရေးကိုကာကွယ်ဖို့ဝန်ကြီးချုပ်ဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိပါတယ်လို့နိုလင်းဟီဇာကထိုင်းဝန်ကြီးချုပ်ကိုပြောကြားတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေရာစွန့်ကထွက်ပြေးသူများကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့သဘောတူညီချက်5ရပ်အကောင့်အထည်ဖော်နိုင်ရေးကိုနိုင်ငံတကာကကြိုးစားနေရမှာထိုင်းနိုင်ငံရဲ့အကူအညီရရှိဖို့အတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလယ်လောက်ကတည်းကစားခဲ့တဲ့လေးကီကော်ဒေတာအပါအဝင်ကီးပြင်းတဲ့အတွင်းကအာနာသိန်းစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကလေရင်နဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်ခဲ့တဲ့အတွက်အရသာစစ်ပြေးဒုက္ခသည်တွေထောင်ထဲချပြီးထိုင်းနိုင်ငံဘက်ကိုဝင်ရောက်ခုလုံခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့၈တောင်အရှနိုင်ငံများအဖွဲ့အာဆီယံအတွင်းရေးမှူးချုပ်လင်ဂျောက်ခွဲကိုတိုက်တွန်းလိုက်ကြောင်း Phnom Penh Post သတင်းမှာဖော်ပြထားပါတယ်။ဇန်နဝါရီ15ရက်ကနေ19ရက်ကမ္ဘောဒီးယားခီးစင်တွားရောက်နေတဲ့အတွင်းရေးမှူးချုပ်ဟာတနင်္လာနေ့က Phnom Penh ငြိမ်းချမ်းရေးနန်းတော်မှာဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံခဲ့ပြီးဒေသရင်းခေါင်းခဲနေရတဲ့မြန်မာအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်900နဲ့ကိုက်ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံကြောင်းပြောခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook မှာရေးပါတယ်။အာဆီယံတွင်းရေးမှူးချုပ်ဝိုင်းက2022အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့ဥက္ကဋ္ဌနဲ့ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးတောင်တရုတ်ပင်လယ်ပြင်အရေး Indo-Pacific ဒေသဆိုင်ရာအာဆီယံရဲ့ရည်တည်ချက်နဲ့အာဆီယံမှာ7နိုင်ငံမြောက်အဖွဲ့ဝင်ဖြစ်တဲ့အရှေ့တီမောနိုင်ငံပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်ကိုဗစ်ကာယောဂါအလွန်နလန်းပြန်ထူရေးကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့အာဆီယံနဲ့ကမ္ဘာနိုင်ငံတွေကြားဆွေးနွေးပွဲမှာအရေးပါတဲ့ပုံကိုယ်တွေထည့်သွင်းဖိတ်ကြားဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အကြံပြုချက်ကိုအာဆီယံအတွင်းရေးမှူးချုပ်ကသဘောတူခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးခင်ကမြန်မာနိုင်ငံခီးစဉ်ပေါ်အာဆီယံအဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတယ်လို့မကြသေးခင်ကပဲမလေးရှားနိုင်ငံကြီးဝန်ကြီးကပြောကြားထားတာဖြစ်ပါတယ
်။2022ခုနှစ်အတွက် FIFA ရဲ့တနှစ်တာအကောင်ဆုံးဘောလုံးသမားဆုကိုတော့ Bayern Munich နဲ့ပိုလန်တိုက်စစ်မှု Robert Lewandowski ကရရှိသွားခဲ့ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက်43ဂိုးသွင်းခဲ့ပြီးတော့တစ်ချိန်ကဂျာမနီတိုက်စစ်မှုဂတ်စ်မူလာ49နှစ်ဟာ49နှစ်ကြာစံချိန်တင်ထားတာကိုချိုးနိုင်ခဲ့တာကြောင့်မက်ကစီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့အကောင်ဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာပါဒါဟာဗလန်ဒေါစကီအတွက် FIFA ရဲ့အကောင်ဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရရှိသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်ဆုံးနီးပြားဆုကိုတော့ Chelsea နီးပြားသောမတ်စ်တူချယ်ကရရှိသွားပြီးတော့အကောင်ဆုံးဂိုးသမားဆုကို Chelsea ဂိုးသမား Edouard Mendy ကရရှိသွားပါတယ်။အမျိုးသမီးဘက်မှာတော့ Barcelona နဲ့ Spain တိုက်စစ်မှု Alessia Putel ကအကောင်ဆုံးဘောလုံးသမားဆုကိုရရှိသွားပြီးတော့အကောင်ဆုံးနီးပြဆုကိုတော့ Chelsea နီးပြ Imar Hay နဲ့အကောင်ဆုံးဂိုးသမားဆုကိုတော့ Chile Lyon ဂိုးသမား Christine Endler ကရရှိသွားပါတယ်။ FIFA ရဲ့Fair Play Award အသံရှင်ဆုံးဆုကိုတော့ Damian ဘောလုံးအသင်းနဲ့ဆေးအဖွဲ့ကရရှိသွားပြီးအကောင်ဆုံးပိသက်စုကိုတော့အဲ့ဒီပွဲမှာတိရှိအားပေးခဲ့တဲ့ဒိမတ်နဲ့ဖင်လန်ပိသက်တွေကရရှိသွားခဲ့ပါတယ်ခင်ဗျာ။အင်္ဂါနေ့မနေ့ပဲထိပ်တန်းရောက်မြန်မာနဲ့နိုင်ငံငရာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်မတော့အရင်ဆုံးသတင်းဖေးပို့ချက်တွေကိုထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ပထမအဆုံးကတော့ဒီပဲရင်ဘက်ကအခြေအနေနဲ့စတင်ကြပါတယ်စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကြောင့်သခိုင်းတိုင်းဒီပဲရင်မြို့နယ်တွေကကြေးရွာတွေမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့အခြေခံစားသောက်ကုန်အဆုံးဆောင်တွေလိုအပ်နေပါတယ်အခြေခံစားသောက်ကုန်တွေအပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းဒီပဲရင်မြို့နယ်အရှိကျန်းမာရှိတဲ့ရွာတွေအပေါ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတဲ့ဒေသခံတွေစားရေးတောက်ရေးခက်ခဲနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇန်နဝါရီလ14ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကြေးရွာ900လောက်ကထွက်ပြေးနေကြရတဲ့ရွာသားတွေအခုတည်းကနေရက်မပြတ်နိုင်ကြသေးပဲနီးစပ်ရာတွေမှာခိုလုံနေကြရတာပါ။ပြည်တွင်းဒုက္ခသည်တထောင်ကျော်လောက်ဒုက္ခရောက်နေကြတယ်လို့ဒုက္ခသည်တွေကအကူအညီပေးနေသူတူကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ဒီပြည်ရင်းမြို့နယ်ဆက်ဆောင်ဒီရော ဒီလိုမျိုးနဲ့ဟာမှုနဲ့ညအဲညနေညဆက်တဲ့ရပါတော့အဲအားအားနဲ့လို့ကျွန်တော်တို့လက်ရှိလက်ခံပြီးတော့ပြည်နယ်ထောင်ရုံရှိတယ်ဟုတ်စစ်ကောင်စီသူတွေရှိဖို့လေပေါ့နော်ကျွန်တော်တို့လည်းတပင်းနေနေမူးမြစ်ရသူတို့အရှိတ်ကန်ခေါ်တော့ကျွန်တော်တို့အနောက်ဖက်ကအဲအဲရွာရဆိုရွာချင်းသူကပြစောတိအားကောင်းတဲ့ခါကျအဲပြီးဆိုရင်စစ်ကောင်စီဘက်ကတလို့သားကြီးကကျွန်တော်တို့ဒီပြည်သူတွေနေလို့မရအောင်မင်းရဆိုရင်မင်းရရှိတယ်မင်းရှိတယ်ရွာတော့အိမ်မဟုတ်ရင်ဆိုရင်တကယ်ဦးလို့ issue လို့ပြောဆိုမှာဦးရင်းရွာဆိုရင်ဒီကသုံးအိမ်လောက်ပါတယ်မရှိခါဘူး။ဟိုဒီ issue ရဲ့အဲ့ရွာရရှိတဲ့ဟိုလောမဖန်ဒီသမားရီဆန်မျိုးတို့ကတော့သူယူသွားတယ်။ပြီးရင်အဲ့ရွာဝင်နေမယ်ဆိုရင်သူတို့လက်မထိုးပြီးတော့နေရတယ်။အဲဒီကတော့သမားရီမယ်ဆိုရင်ဒီကောက်နှစ်ပင်းတော်တော့လည်းပြီးပြီးတော့ဆောင်ရှိရတယ်။ဒီကိစ္စဒီလိုမျိုးဖြစ်ပြီးတော့သူတို့လောက်ကိုခိုးရမှာကြောက်လို့ကျွန်တော်ပြည်သူဒီအဲ့ရွာမှာရှိတဲ့လူတွေကအဲ့ဒီဘုံပြန်ရေးပဲနဲ့သမောပြုံးနေစမှာအခြေချပြီးနေတဲ့တော်ရှိတယ်။အဲဒါကခုလိုအပ်ချက်ကဝိစာဖန်တဲ့ခါတွေဝိစာပြီလို့ဟုတ
်။ဦးဝင်စွန့်ပြေးနေကြရတဲ့ဒုက္ခသည်တွေအနေနဲ့စားတောက်နေထိုင်ရေးအပြင်ကျန်းမာရေးဆောင်ရှောက်မှုပါလိုအပ်နေတယ်လို့ဒီပေရင်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါဗျ။အဲ
ဒီကအဓိကတော့မလုံခြုံတာပေါ့ရဲ့။မလုံခြုံတော့ဒါရဲ့ရရှိလာများဆိုတော့အဓိကတော့စိတ်မလုံခြုံမှုရဲ့အကြောင်းတရားပေါ့ရဲ့။အဓိကတော့အခြေခံစားတောက်ကိုဖြစ်တဲ့ဟိုဆရာကလည်းဟိုတည်းဆရာတော်ဖြစ်တော့အေးဘာမှဘာမှယူဒီကတော့ကျမ်းမာရေးပေါ့ဒီကိုယ်ဝင်နေတွားရင်းလာရင်တော့ယောဂလည်းဒီပါလာရင်တော့အဲ့ဒါကလည်းနည်းနည်းဒုက္ခများတယ်ကျွန်တော်တို့သိရတဲ့အခြေအနေမှာ
ဒီပင်းရင်းမျိုးနယ်ဟာစံစဘာအဓိကထွက်တဲ့နေရာဖြစ်ပေမဲ့စစ်သက်ကနေမြေရှင်းလင်းနေတာကိုစိုးရင်ပြီးဒေသခံတွေထွက်ပြေးတင်းရှောင်နေရတဲ့အတွက်တိနံရိတ်သိမ်းချိန်ကျော်လွန်ပြီးစဘာကင်းတွေပျက်စီးဆုံးရှုံးရတယ်လို့နေမြေမတည်ငြိမ်တဲ့အတွက်ရိတ်သိမ်းဆက်ငှားရမှုအခက်အခဲတွေကလည်းရှိနေပါတယ်ဒီပင်းရင်းမျိုးနယ်တွေကကျွေးရတချို့အပေါ်စစ်ကောင်စီကလေချောင်းကနေနှစ်ကြိမ်တက်ခိုက်ခဲ့ပြီးအရက်သား၄ရောက်ထဲမှနေတည်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုရဲမော်ပြောပြသွားတာပါခင်ဗျာဒီပင်းရင်းဘက်ကအခြေအနေတွေပြီးတဲ့အခါမှာကျွန်တော်တို့ကရင်ပြည်နယ်ဘက်ကိုဆက်ချင်ပါတယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တင်တဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒါပေမဲ့နေဘက်မှာငြိမ်သက်နေပေမဲ့လည်းညဘက်မှာတော့ကော့ဂရိတ်မြို့နယ်ဘက်ကကြေးရွာတွေအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြဝတီကော့ဂရိတ်သောအာရှလမ်းမကြီးပေါ်မှာလောင်စာစီကားတွေတိုက်ခိုက်ခံရတယ်လို့စစ်ကောင်စီဘက်ကတော့ပြောပါတယ်။အပြည့်စုံကိုထိုင်းအခြေစိုက်သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစည်းအရုံးတပ်မ6ထင်းချုံရမြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်ဘက်တွေမှာဇန်နဝါရီလ18ရက်နေ့ညနေပိုင်းအထိတိုက်ပွဲတွေမရှိဘဲငြိမ်နေပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကကော့ဂရိတ်မြို့နယ်ဘက်ကကြေးရွာတွေပေါ်လက်နက်ကြီးတွေနဲ့ညတိုင်းနီးပါးပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဇန်နဝါရီလ16ရက်နေ့မှာတော့မြရီမြို့ကနေလောင်စာစီတင်လာတဲ့စီပေါ့စာကားတွေကို KNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
ကျွန်တော်ဘက်ကလည်းမနေ့ကကျွန်တော်တင်တန်းဖျက်ပြောက်ကြတယ်အဲ့ဒါလည်းကျွန်တော်အကြည့်ပြုထားပြီးသူတို့ဘက်ကလည်းကြားတယ်အလောင်းလာမကောက်နိုင်ဘူးသူတင်ကျွန်တော်တိုက်ပွဲအနေနဲ့ရှိနေပြည်သေးတဲ့ကောင်ပြည်သေးကပြစ်တယ်ဆိုတာဟုတ်တယ်ဒါပြည်သေးကရေလို့မဟုတ်ဘူးကျွန်တော်ဒီ KNU ပေါ့နော်အဲပူပေါင်းတပ်ဖွဲ့ရဲ့ KNU နဲ့ပူပေါင်းတပ်ဖွဲ့တွေကပြစ်လိုက်တာဒါကသူတို့အတွက်အထောက်အကူဖြစ်နေတဲ့လမ်းကြောင်းအားလုံးကိုကျွန်တော်ရှင်းဖို့ဒါကစီမံချက်ရှိပြီးသားပဲသူတို့ဘက်ကပြောတော့ကဲဒီပေါ့ဒီကြားထဲမှာကဟိုလင်းစီလည်းဖြစ်သွားနိုင်တယ်လေဟိုတွေကတော့စာထုတ်တာလည်းအဲ့စာထုတ်တာလည်းပုံမှာသူတို့မလိုက်နာတော့ဒီကြားကိုပြစ်လိုက်ရခြင်းဖြစ်တယ်
။မြဝတီကနေရေးမြို့နဲ့မော်လမြိုင်မြို့ကိုသွားတဲ့ LP gas တဘာဝတန်းခွေရေတင်ဆောင်လာတဲ့ကားနစီမြဝတီကော့ဂရိတ်သွားအာရှလမ်းမကြီးပေါ်မှာတိုက်ခိုက်ခံခဲ့ရတာမှာရေမောင်းနှုလုံးတေဆုံးသွားတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလောင်စာစီတေဆောင်လာတဲ့ကားတွေကိုပြစ်ခတ်ခံရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်။
ကော့ဂရိတ်မျိုးမှာတော့ကျွန်တော်တို့ဒီပြမြဝတီကော့ဂရိတ်လမ်းမော်ကကျွန်တော်တို့ဒီ LPG တန်းငွေတဲလာတဲ့ Aura Company ပိုင်းစနေပင်းရင်တစ်စင်းကိုကျွန်တော်တို့ဒါကီကီကိုခွဲထက်ဖဲကပြစ်ခတ်ခဲ့တာရှိတယ်။အဲဒီကြောင်တွေကတော့ကျွန်တော်တို့ရေးတဲ့မော်လမြိုင်ကိုပို့မဲ့ဒါခင်းစားထုတ်လောင်စာစီတွေဖြစ်တယ်။မြဝတီဘက်မှာအဲ့တခုဖြစ်ခဲ့တာရှိတယ်။နောက်ကော့ဂရိတ်ဘက်မှာတော့ဒါမောင်းမရွာတင်နာလေးမှာ KNU နဲ့ PDF 90လောက်ကနေပြီးတော့ကျွန်တော်တို့မောင်းမရွာတင်နေတဲ့မှာပြစ်ခတ်ခဲ့တာတော့ရှိတယ်။အဲအိမ်မှာတော့ကျွန်တော်တို့ဆီကစစ်တီတချို့တန်းရရှိရရှိတယ်။ဟိုဘက်ကနေပြီးတော့ကျွန်တော်တို့လက်နဲ့တချို့သိမ်းချေးရမိတာရှိပါတယ်
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ဖလူလေးရွာမှာ KNL ကရင်အမျိုးသားတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ် DKBA ဒီမိုကရေစီကရင်အချုပ်ပြတ်တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့တာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေခိုလုံနေတဲ့ DKBA ဘိုးဆာလုံးဦးစီးတဲ့စခန်းကျသွားခဲ့ပါတယ်။အဲဒါကြောင့်ပြည်တွင်းဒုက္ခသည်တွေဟာတောင်ရင်မြစ်တလျှောက်ထွက်ပြေးခဲ့ရတယ်လို့တချို့လည်းထိုင်းဘက်မှာယာယီဒုက္ခသည်စခန်းမှာခိုလုံနေကြရပါတယ်။မြောက်ရီမြို့နယ်လေးခေကောအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မဲထော်တလေးရွာ၊ဖလူကြီးရွာ၊ဖလူလေးရွာ၊ထီးမဲဝါခီးရွာ၊လေးခေကောရွာ၊မင်းလက်ပန်ရွာ၊ပဟိကလော်ရွာ၊အင်ချင်းမြန်ရွာ၊ရတိကူရွာစတဲ့ရွာတွေကစစ်ဘေးဒုက္ခသည်တွေတထောင်ခွဲကနေ2000ကျားမှရှိနေပါတယ်။တချို့လဲနေရပြန်နေကြတာမှစနေတနင်္ဂနွေနေ့ရုံးပိတ်ရက်အတွင်းနေရပြန်သူ800လောက်ရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။တချို့ကတော့သူတို့နေရာတွေကိုပြန်သွားလိုက်လက်နက်ကြီးကြီးစံတွေကျတဲ့အခါမှာပြန်ပြီးထွက်ပြေးလာလိုက်နဲ့လုပ်နေတာ9ချိန်လောက်ရှိနေပြီလို့လဲပြောပါတယ်။ကော့ဂရိတ်မြို့နယ်ပတ်မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေပစ်ခတ်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနှစ်ဖက်တိုက်ပွဲတွေကြောင့်ကော့ဂရိတ်မြို့နယ်တောင်ပိုင်းကျေးရွာပေါင်း14ရွာကဒေသခံပြည်သူ9000လောက်ဟာလဲတောတောင်တွေထဲမှာလိုက်လံပေါင်းအောင်နေကြရပါတယ်။ကရင်ပြည်နယ်မြဝတီခရိုင်လေးခေကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်2ဦးနဲ့အာနာသိမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာဘီဆန် CDM လုထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါတယ်ရှင်။
မအေးမှာပြောပြသွားတာပါရှမ်းပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်း TMP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့တူပျောက်ဆုံးနေတာတပတ်ရှိပြီဖြစ်ပါတယ်ဒီပျောက်ဆုံးမှုဟာ RCSS ကဖမ်းထားတယ်လို့ TMP ကယူဆပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ထံကိုလည်းစတင်ထားတယ်လို့သိရပါတယ်တအန်းနိုင်ငံရေးအထိုင်ပင်ခံကောင်စီကလည်းညီညွတ်ရေးအတွက်ရှေ့ရှုပြီးတော့အမြန်ဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်
ရှမ်းပြည်နယ်မိုင်းကင်မြို့နယ် TNP ခေါ်တန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိုင်းနုံဟန်ဟာသူ့မိခင်ဇာပနာကိုတွားရောက်ပြီးမိုင်းကင်ကိုပြန်လာစဉ်တုံတော့ကြေးရွာအုပ်စုပန်လော့ရွာအနီးမှာ January 10ရက်နေ့ကပျောက်ဆုံးသွားတာအခုသတင်းတစ်ပတ်ရှိသွားပါပြီ။သူနဲ့အတူဇနီးတဲ့နဲ့ခုနှစ်လသားအရွယ်ကလေးငယ်တို့ပါပျောက်ဆုံးနေတာဖြစ်ပြီးအခုထိအဆက်အသွယ်မရသေးဘူးလို့ TNP ပါတီကပြောပါတယ်။ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ဖွဲ့RCSS ကနေဖမ်းဆီးထားတယ်လို့ TNP ကယူဆပြီးခရင်ရွေးကောက်ပွဲကော်မရှင်နဲ့ GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီတို့စီကိုဒီကိစ္စစာပို့ထားတယ်လို့မိုင်းကင်မြို့နယ် TNP ပါတီရဲ့လက်ရှိအလုပ်မှုဆောင်မိုင်းအောင်ခမ်းက VOA ကိုပြောပါတယ်
။ခုချိန်ထိဗာဒနေဆန္ဒမမရအောင်လက်ရှိတော့ကျွန်တော်တို့ခရင်ရွေးကောက်ပွဲကော်မရှင်စီကျွန်တော်တို့စာတင်ထားတယ်။ငါတို့တော့ခရင်ရွေးကောက်ပွဲကော်မရှင်နဲ့စာပို့ထားတယ်။မြန်မာကွန်ရှင်တို့ကျွန်တော်ပြီးခဲ့တဲ့ကြာပတိနေကြတဲ့ဆပ်ပို့ထားတယ်။ဒါမှခုချင်းပြီးတော့အကြောင်းပြန်ကြမှုတော့မရှိသေးဘူး။ GMC ကိုလည်းကျွန်တော်ဆပ်ပို့ထားတယ်။ဒီနေ့မှပို့ပေးလိုက်တာပေါ့နော်
။မိုင်းအောင်ခမ်းဟာရခင်မိုင်းကင်မြို့နယ် TNP ပါတီရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။မိုင်းနုံဟာနဲ့မိသားစုဟာလက်နက်ကင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ရှမ်းတောင်ပိုင်းတပ်ရဲ့တုံလော့ကြီးရွာစစ်စေးခေကိုဖျက်ပြီးတဲ့နောက်ပိုင်းအဆက်အသွယ်ပြတ်သွားခဲ့တာကြောင့်ဒါဟာ RCSS လက်ချက်အဖြစ်ဆွဆွဲတာတွေရှိနေပါတယ် RCSS ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီစီကိုထပ်မံအကြောင်းကြားစာပို့ခဲ့တယ်လို့လည်းပြောပါတယ် RCSS ပြောရေးဆိုခွင့်ရှိသူကတော့မိုင်းနောင်မှန်ပျောက်ဆုံးနေတဲ့နေရာဟာသူတို့ထိ ंछ ုံနေမြေမှာဖြစ်ပွားတာမဟုတ်ကြောင်းညင်းဆိုထားပါတယ်တအမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီအဖွဲ့ဝင်တဦးကတော့တိုင်းရင်းသားအချင်းချင်းညီညွတ်ရေးကိုရှေ့ရှုပြီးအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုထားပါတယ်
။တိုင်းသားတွေအပြည်တော်ရှင်တော်တွေဒီကနေ့မလုပ်ခြင်းနဲ့ထိုင်ဘူး။အပြည်ကတော့ပြည်သူ့ရဲ့ပြည်မသားစုရတာအပြည်နဲ့ရောသူရဲ့အမျိုးသမီးရဲ့ဒုက္ခလေးတွေရောသူရောအမြန်ဆုံးပြန်လှုပ်ပေးခြင်း။အားကျွန်တော်တို့အပြည်ကအားသောက်ပေးခြင်းနဲ့နောက်နောက်လည်းဒီလိုမျိုးပြဿနာတွေမဖြစ်ဖို့အားလုံးပါအသာတောင်းရှိတယ်။လက်နက်ကန်ခေါ်စီးမှာလည်းဒါတောင်းဝင်ရှိတယ်။ပါကုန်လေခင်းမင်းမင်းတို့ဒီကူကိုအားသောက်ပြီးတယ
်2015ခုနှစ်တုန်းကလည်းမိုင်းကင်မြို့နယ်ရခိုင် TNP ပါတီဥက္ကဋ္ဌနဲ့အတွင်းရေးမှူးကို RCSS ကဖမ်းဆီးခဲ့ပြီးတလကျော်အကြာကြာမှပြန်လွှတ်ပေးခဲ့ကြောင်းတမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိအချိန်မှာတော့ RGSS ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPSSA ရှမ်းမြောက်ပိုင်းလက်နက်ကိုင်အဖွဲ့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ပူးပေါင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်နယ်မိုင်းကင်မြို့နယ်ကြောင်မဲတီဘောမြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်။ဒီတိုက်ပွဲတွေကြောင့်မိုင်းကင်မြို့ပေါ်မှာစစ်ပြေးဒုက္ခတွေက2500လောက်တင်းရှောင်နေရတယ်လို့ကြောင်မဲနယ်တီဘောမြို့တွေမှာလည်းအနည်းဆုံး400လောက်စစ်ပြေးကနေတင်းရှောင်နေကြတာဖြစ်ပါတယ
်။ဒေါက်ကင်မြို့သက်ပြောပြသွားတာပါခင်ဗျာ။ရခိုင်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်၉ဦးကိုအမ်းမြို့နယ်တဲကစစ်ဆေးဂိတ်တစ်ခုမှာရဲကဖမ်းခဲ့တယ်လို့သိရပါတယ်။အဲဒီမွတ်စလင်တွေကိုလူကုန်ကူးသူတွေကခေါ်လာပြီးတော့တောထဲမှာပစ်ထားခဲ့တာဖြစ်ပါတယ်။သူတို့ကိုဖမ်းမိတာအဲဒီလိုအခြေအနေမှာသူတို့ကိုဖမ်းမိခဲ့တာဖြစ်တယ်လို့အမ်းမြို့မှာရဲစခန်းမှုကပြောပါတယ်။လက်ရှိမှာတော့ဖမ်းဆီးခံထားရသူတွေကိုလူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးထားတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်။
ရခိုင်ပြည်နယ်ရင်းကအသွာလာကန့်သက်ခံထားတဲ့မွတ်စလင်တွေဟာနှစ်စဉ်ဖွင့်လင်းရာသီရောက်ပြီးဆိုရင်အလို့အကန့်အခွင့်လန်းရှာဖို့ရန်ကုန်အပါအဝင်တခြားပြည်ပနိုင်ငံတွေထွက်ဖို့ကြိုးစားကြလိမ့်ရှိပါတယ်။အဲ့ဒီလိုထွက်ဖို့ကြိုးစားတဲ့မွတ်စလင်၉ဦးကိုအမ်းမြို့နယ်အတွင်းကကံမြင့်ကံပူပေါင်းစစ်ဆေးရေးဂိတ်မှာဇန်နဝါရီလ16ရက်နေ့ကဖမ်းဆီးခဲ့ကြောင်းအမ်းမြို့နယ်ရဲစခန်းမှဦးမျိုးကြည်ကပြောပါတယ်။
အော်မနေ့ကဖမ်းပြီးသားကြမနေ့ကမနေ့ကဖမ်းရတယ်။မနေ့ကဘယ်ဖမ်းမလဲဆိုတော့ကျွန်တော်ကိုကနေ့ကစစ်စစ်ပြေးပေါ့။အဲကျွန်တော်ကိုကိုအဲရခိုင်ပြည်နယ်အထက်ပေါ့။အဲနားမှာပေါ့။ဟိုကဒီလိုကလားတွေရောက်တယ်ဆိုတော့တရင်ရလို့ကျွန်တော်တရင်ခွင့်နဲ့တော့ဖမ်းတာပေါ့။ငါးဝကလည်း။ဟိုကရောက်တော်မျိုးနဲ့ရှစ်ဦးနဲ့ညီမျိုးနဲ့တူပေါ့။ကိုဟုတ်ကဲ့။အဲ့တော့ငါးဝကအထားတယ်။ငါးဝကတော့ငါးဝကဥတီနဲ့ညီမပေါ့
။တနင်္ဂနွေနေ့ကဖမ်းမိတဲ့ကြောက်တော်နဲ့မြေပုံမျိုးနဲ့တို့ကမွတ်စလင်၉ဦးကိုရန်ကုန်ကိုပို့ဆောင်ပေးမယ်ဆိုပြီးလူကုန်ကူးသူတွေကရေလန်းကုန်းလန်းတို့ကနေခေါ်လာတာဖြစ်ပြီးအမ်းမြို့နယ်အတွင်းကတိုးတဲ့တနေရာမှာထားခဲ့တာကြောင့်ခြေဦးတဲရလမ်းလျှောက်လာကြရင်အမ်းရန်ကုန်အဝေးပြေးကားလမ်းပေါ်ကစစ်စေးရိတ်ခိတ်မှာဖမ်းဆီးရမိတာဖြစ်တယ်လို့လဲအမ်းမြို့မှစခန်းမှုဦးမျိုးကြည်ကပြောပါတယ
်တို့လာတာတော့ဗျာကြောက်တော်ဘက်ကလာတာတော့ဖုတ်တင်နေလာရောတယ်အဲဖုတ်တင်နေလာတယ်ပြီးတော့ကျွန်တော်တို့ဟိုဘက်ပြီးပေါ့ဗျာကျွန်တော်တို့တက်တောင်ဘက်တရားနေပြီးတော့မှရေဘုတ်တွေလာပြီးဒီဘက်ကိုလမ်းလျှောက်တယ်လို့ပြောနေကြ။တက်လျှောက်ပြီးတော့တောထဲမှာဝဲသားတွေကထားခဲ့တာပေါ့ဗျာ။ကျွန်တော်တို့လက်ခြေဦးတွေလာတော့ကာလန္ဒရောက်တော့တွေ့တော့ကျွန်တော်တို့သတင်းပေးတာပေါ့။ကျွန်တော်တို့ဖမ်းရပါပဲ
။လက်ရှိမှာတော့ဖမ်းဆီးရမိတဲ့မွတ်စလင်တွေကိုလူဝင်မှုကြီးကြပ်ရေးဒါဝင်ရှိသူတွေလက်ကိုလွှဲပြောင်းထားတယ်လို့လည်းပြောပါတယ်။အခချင်းငွေယူပြီးခေါ်လာတဲ့လူမောင်ခိုးသမားတွေကိုတော့မမိသေးဘူးလို့လည်းအမ်းမြို့မှစခန်းမှုကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာအသွာလာကန့်သက်ခံထားတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေကိုမကြာခဏဆုတ်တလို့ထွက်သွားဖို့ကြိုးစားကြလိမ့်ရှိပါတယ်။အခုလိုလူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်သွားချသူတွေကတချို့မြမပိုင်းနဲ့ထင်းမှဖမ်းဆီးခံရတာရှိတယ်လို့အိန်းချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်းနဲ့တွေထင်းမှဖမ်းဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ရာနဲ့ချီဖမ်းဆီးခံရပြီးအဲ့ဒီတဲကတချို့ကိုလဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အသက်မပြည့်သေးတဲ့ကလေးတွေကိုပြန်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
မတ်သိန်ကြီးထိုက်ပြောပြသွားတာဖြစ်ပါရယ်ခင်ဗျာ VO ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုနားတော်တာဆင်နေရတာဖြစ်ပါရယ်ခင်ဗျာ
VO American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VO American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။
မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာ VOA American အတန်ရဲ့အင်ကာနေ့မန္တပိုင်းအတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6753ညလိုင်းလမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယနိုင်ရွယ်အတွင်းမှာတော့အမေရိကန်တောင်းတွေမှာကိုဗစ်ကူးစက်တာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တပုတ်အပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ဒါပေမဲ့ကျွန်တော်တို့ကြောက်ကြံကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2010ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ
်မကြာမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်တွေမှာအပြည့်အစုံကိုနားတော်တာဆရာမှာပါအဲ့ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်းအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ပြင်ဆင်ထားပါတယ်အခုတော့ကျွန်တော်တို့ပထမဆုံးအမေရိကန်ဘက်ကဒီကိုဗစ်ကူးစက်မှုအခြေအနေတွေကိုကျွန်တော်တို့တင်ပြပေးပါမယ်ကိုဗစ် -19 မျိုးကွဲသစ် Omicron ကူးစက်နှုန်းမြင့်တက်မှုကြောင့်အမေရိကန်ပြည်ထောင်စုကတောင်းနေမှာစာသင်ကြားရေးကိုအကြီးအကျယ်ထိခိုက်မှုတွေရှိနေပါတယ်ဒါပေမဲ့လည်းကာယရောဂါရင်ဆိုင်ကျော်လွှားရေးတောင်းနေမှာကိုဗစ်ကာကွယ်ဆေးထိုးရေးအစီအစဉ်အပါအဝင်test kits လို့ခေါ်တဲ့စမ်းသပ်တဲ့ကိရိယာတွေဖြန့်ဝေပေးရေးတွန်းမြင့်လှုပ်ဆောင်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနယ်ပါအမေရိကန်ကျောင်းဆရာဆရာမတွေမိဘတွေကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါရခင်ဗျာ
Maryland ပြည်နယ် Montgomery County က Special Education ကလေးတွေရဲ့အထူးပညာရေးအစီအစဉ်ကကျောင်းဆရာတအုပ်ဖြစ်တဲ့ကိုလင်းလွင်နိုင်ကလက်ရှိ Omicron မျိုးကွက်သစ်ကူးစက်မှုကြောင့်သူတို့ကောင်တီကအကြောင်းတွေမှာတနေ့ကိုဆရာဆရာမ10ဦးထက်မနည်းပြက်ကွက်နေပြီးစာတင်ကြားရေးတွေမှာပါထိခိုက်မှုရှိနေတဲ့အခြေအနေကို Zoom ကနေအခုလို VOE ကိုပြောပါတယ
်တကယ်အဆိုးဆုံးကတော့ဆရာတွေကသူတို့ကဘယ်လိုမျိုးပြောသူတို့ကကျောင်းမလာနိုင်ဘူးပေါ့ဆိုအခုကတကယ်တော့ substitute teacher တွေကမလာဘူးတခါလေသူတို့ရဲ့ကလေးကနေမကောင်းဆိုသူတို့လည်းကျောင်းဝင်လို့မရဘူးso or တခါလေသူတို့ကနေမကောင်းတယ်သူတို့လာလို့မရဘူးပြီးတော့သူတို့လည်း quarantine လုပ်ရတယ် so ဆရာဆရာမတွေကသူတို့ကနည်းနည်း concern ရှိတာပေါ့ဟို substitute တွေမလာဝင်ဘယ်လိုမျိုးဒီဟို classes တွေဘယ်လိုမျိုးဟို coverage ဘယ်လိုမျိုးလုပ်မလဲသူတို့ကအဲ့လိုမျိုးနေရှိရပြီးတော့ဒီကျောင်းသားတွေကိုနည်းနည်းလေးဟိုဒီ mask without it အဲ့လိုမျိုးဥစားတွေ guideline တွေအမြဲတမ်းremind လုံးနေရတာပေါ့
အမေရိကန်မှာစောင်းရသည့်ရက်တိုကျောင်းပိတ်ရက်ကာလအပြီးကျောင်းတွေပြန်ဖွင့်ချိန် Omicron ကူးစက်မှုနှုန်းမြင့်တက်လာနေတဲ့ကာလကိုရင်ဆိုင်နေကြရတာဖြစ်ပါတယ်အထူးသဖြင့်ကျောင်းတွေမှာကူးစက်မှုနှုန်းမြန်နေတဲ့အခြေအနေဘာကြောင့်ဖြစ်လာသလဲလို့ကိုလင်းလွင်နိုင်ကိုမေးကြည့်ပါတယ
်ကျွန်တော်ထင်တာကတခါလေတချို့ကျောင်းသားတွေကသူတို့က mask မဝတ်ချင်ဘူးလေmask me with you so throw up with them if you're not in a relaxed fit out what throw up in a serious issue so the kali the cho clearly or throw up mask me when throw ain't been kind of what to get omicron then it's more easy transmittable what you know so then so transmission up for literally so that's why positive test they out တော်တော်ရှိတာပေါ့ but symptoms to get all symptom they up they severe me few so the college ရှိလာမသိဘူး then testing low mark တော်တော်ဒီရ
တကယ်လို့အကြောင်းတွေမှာ covid ကူးစက်မှု900ခန့်နှုန်းထိရှိခဲ့မယ်ဆိုရင် video online နဲ့တင်ကြားမှုကိုရေဒီယိုအနေနဲ့ပြန်သွားဖို့ရှိကြောင်းလဲသူကပြောပါတယ်ဒါပေမဲ့တစ်ဖက်မှာတော့ကျောင်းသားမိဘတွေနဲ့ကျောင်းတွေဘက်ကကလေးတွေကိုစာတင်ကြောင်းသွားရောက်တင်ကြားတာပိုပြီးအားပေးနေတာတွေလည်းရှိပါတယ်။ဘာကြောင့်မလဲ။မောင်ဂိုမာရီကောင်တီကတဒန်းကျောင်းသူမိခင်ဖြစ်သူမအီအေးက Zoom ကနေသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်။ဘာကြောင့်လဲမိဘတွေအနေနဲ့ဆိုရင်တော့ပြောရရင်တော့ဘာကြောင့်တဲ့ကို in person သွားတာကလေးတွေပိုတိုးတက်မှုရှိရပါတော့။ဒီသူတို့တက focus ပိုကောင်းတယ်သူကျောင်းမှာလည်းဒီကျောင်းသားဒီအချင်းချင်းဟိုခုံအောင်မှဒီဟိုဟိုပါဗောနော်ဒီ social distance အရာလုပ်ပေးမယ်လေသူတို့အနေနဲ့အရင် ဒီကုသနိမုံမြင့်လာတဲ့ခါမှာတော့အဲ့လိုမျိုးလေးတွေသူကခုံလေးတွေပို့ပြီးတော့ခွဲထားတာပေါ့အဲ့လိုမျိုးလေးဒီကျောင်းကအရင်းလုပ်တယ်ပြီးတော့ဆရာမတွေလုံးဝမက်စ်မချုပ်ဘူးဒီအစားတောက်စားတဲ့ချိန်ရတယ်လို့ပေါ့နော်မင်းကဆိုကျောင်းကဒီဒက်စကစ်တွေကလုံးဖြတ်ပြီးဆိုတာနဲ့ခလေးတွေကိုသူကျောင်းကညှို့ကြားကြောကြားရတဲ့ခါကျတော့အဲကျွန်မသမီးဆိုရင်အမေမေဒီနေ့ဒက်စကစ်ဆေးရမယ်ဆိုတာသူကို di bawah ni ni mah tu alu masih alu temari di jauh mana dia asa tu regular sih sih dia pemandang tu lu dek, tapi cuma Amerika malu dah cuma macam tu, kalau Louis ni niar ni, no, so kerja aku dah, eh pemandang macam tu ni solo, macam kalau suami tu ya siwa ini tu lepas ni ni tahun ni pemandang pun ni aku jual sah solo, Amerika ni dia pemandang malu dia lu cuma usah, no, okay.
Omicron 有关的股市目录，你麻木个叫乱来不？涨的嘛，加快些突然实现个啊，钢铁破楼上拉来呢，对照嘞，苗栗这对心理上个人乱来个，比如一个表白嘞。California 八位 American 平常是东方啊，比呢出嘛，但三亚比呢苏亚瑞加呢，隔壁有个旮旯涨的嘛，龙中钻呢，如果让得要增加一对，你来为下回周边那边。阿沙托西亚西亚马里古阿瑞德古卡安娜伊本身有比达西亚西亚马里古边比阿洛卡伊萨拉里马瑞古穆西奥乌布里瑞古边身耶稣尼加巴雷什
麦英杰南表表多拉瓦克米阿巴森甘达里古萨蒂马罗梅မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုကြောင့်စီးပွားရေးအရဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးရပြီးတော့ကမ္ဘာပေါ်မှာအဆိုးဆုံးဖြစ်တဲ့ကြောင်း Top 10 VPN website မှာဖော်ပြပါရယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်အပေါ်မှာဘယ်လိုအတိုင်းအတာအထိမူတည်နေပါသလဲအနာဂတ်အလားအလာကဘယ်လိုရှိပါသလဲမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစော်နိုင်ကိုဆက်သွယ်ပြီးတော့ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါရခင်ဗျာ
အမှန်တကယ်တော့ကျွန်တော်2027အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော် 24 တန်းကျော်တုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း24တန်းကျော်ဆိုတာတိကျတိကျတဲ့အခြေအနေတိကျတိကျတဲ့သတင်းအချက်အလက်တွေကပြောတာပါသို့တော့အဲ့ထက်ပိုဖို့ပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်သိကြီးမေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝေးကြီးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဓာတ်တွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digitalfintech တက်တလာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘန်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်။ရာဂိုင်းလုံးတွေ20 24 25ဆက်ရှိတယ်တက်လာပါတယ်။နောက်တစ်ခုက digital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲဒီကကြတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်သုံးလာတာဖြစ်လာပါတယ
်ဆိုတော့ဒီ covid ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှေးကွေးသွားပါတယ်အားလုံးကလည်းစိုးရိမ်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီ covid ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျကျသုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဦးစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အပြောင်းလဲဒီအခုထင်ရှားတဲ့အပြောင်းလဲနှစ်ခုပေါ့တိကတော့ COVID ကဲဒုတိယတစ်ခုကတော့တက်ကနေအာနာသိမ်းလိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ ဟိုထူးခြားထင်ရှားတဲ့အပြောင်းအလဲတွေအများကြီးချက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ရောဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများနေကွေးတဲ့သူနောက်ပြီးရောရက်ဆိုင်တဲ့သူနောက်တစ်ခါအသက်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်တိုးတော်လည်းဒီအချိန်မှာနယူးနော်မယ်ပေါ့နော်ဟိုအပြောင်းအ င်ငံသူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်ရှေ့အလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပို့ပြီးတော့တွင်ကျလာမလားဥစွန်နိုင်ဘလူးမြန်မြန်မာတလဲရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြေရှိပါတလဲ
အနာဂတ်ကဘယ်လဲဘာလဲဆိုတာကအာတကယ်တမ်းအဲ့ဒီဒါအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကြည့်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြက်အာရုံနေတဲ့သူတွေအများစုတွေ့ရပါတယ်။ဥပမာပြဒီနေ့ဆိုဘန်လုပ်ငန်းတွေဖျို့ဖျက်ဖြစ်နေတယ်၊စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်၊လေးလံတယ်၊ရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်။နောက်တစ်ခါနိုင်ငံရေးမှာလည်းအချက်အလက်တွေဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမကျတာမျိုးတွေ့ရပါတယ်။သို့တော့အနာဂတ်ကပေးမလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းအလဲဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပုံပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းအလဲဖန်တီးနိုင်စွမ်းရှိသောသူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွာရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတော့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဥပမာနောက်တစ်နှစ်လား။နောက်6လလား။နောက်5နှစ်လား။ဆိုတော့ဒီနိုင်ငံရေးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်။အဲ့တော့ဒါပြန်ဆဆိုတော့လည်းကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူး။ကျွန်တော် leapfrog တွားခဲ့ပြီးသွားပြီ။အဲ့2010ကနေ2015 2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသွားပြီ။နောက်ကပါနဲ့အမီရင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီ။အဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်နိုင်ငံရဲ့အခုအချိန်မှာလိကဲတီးလီဖြစ်နေတဲ့နိုင်ငံရဲ့အချက်အတီးကနေပြန်ဆနိုင်လာနဲ့0စက္ကန့်နဲ့ဆမှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်မဲ့အခြေအနေကျွန်တော်မြင်ပါတယ်။
မတင်ကြီးတိုက်ဆက်သွယ်မေးမြန်းတင်ပြသွားတာပါအခုဆက်လက်ပြီးတော့အစီအစဉ်လေးတစ်ခုတင်ပြကြည့်ပါရယ် virus ရောဂါပိုးတွေဟာဘယ်လိုများမျိုးကွဲသစ်တွေထွက်ပေါ်လာတတ်ပါသလဲ
virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူပိုးတွေစာတိုးများပြအောင်ပွားနေပြီဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုတည်းဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
VOA အသံနဲ့အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါဦးမယ်။အဆင့်မြင့်ဤပညာတွေတိုးတက်လာနေတဲ့ကမ္ဘာကြီးမှာအနာဂတ်မျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တစ်ခုပြုလုပ်နေပါတယ်။တချင်းဆိုနိုင်ပုံပြောနိုင်ကပြနိုင်တဲ့ဆဲရုပ်ကလေးတွေကိုတင်ထောက်ကူပစ္စည်းတွေအဖြစ်မူဂျိုချောင်းတွေမှာထားပေးနေပါတယ်။ဆဲရုပ်ကလေးတွေဘလောက်အထိအထောက်ကူဖြစ်ပါသလဲ။AFE ကိုအခြေခံပြီးတော့ AFE သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ
်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမူဂျိုချောင်းတစ်ခုမှာတင်ထောက်ကူဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation AlphaAlpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခူရဲကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမျိုးတော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုချောင်းဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစကေအရင်းစဘေးဂေဝစစ်အစမီဒါခရင်က
ဖာလာဇင်မူဂျိုချောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။ဩဂုလကတည်းကဆိုရင်မူဂျိုချောင်း240ကိုဆက်ရုပ်တွေငှားပြပါပြီ။ဒီချောင်းကိုတလ5ခွင့်ပေးပါလေ
။ Alpha Mini ဆက်ရုပ်ကလေးတွေကို UBTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အသံနဲ့အပြန်အလှန်တုံ့ပြန်နိုင်၊ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်၊မျက်နှာတွေပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုလက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လိုသလိုကန့်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုချောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကန့်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။ Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊သချင်းဆိုပြနိုင်၊ပုံပြောပြနိုင်၄ချိန်ကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုရတာကတော့သိကြပါဗျ။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျက်လုံးလေးတွေကဖွင့်လိုက်မှိတ်လိုက်အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါဗျ။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတတ်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးကြည့်နိုင်ပါတယ်။မူဂျိုချောင်းကဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေမဲ့ကလေးတွေကသူတို့ရဲ့ကစားပေါ်အဖြစ်မြင်နေကြပုံကြပါတယ်။
ဒူလာဘူရူလာကွာနဲ့ဒူရဲတို့ चाय ဖူလို့ကို
ဆက်ရုပ်ကိုတချင်းဆိုပြပါဆိုရင် तू ကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။သမီးပြင်ထားတဲ့ကလတ်ထိုင်မှာသွားထိုင်ခံရပါလေ
။အန်ဂျီရာကိုဟန်ယောင်းတပ်အန်ဒိုယော
ဆက်ရုပ်ကလေးတွေကကွန်ဖူတိုက်ကွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ
်။ကွန်ဖူဘောနံကောင်ဒိုရီယန်ကတော့
ဒီမူဂျိုချောင်းသားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်။ဒီမူဂျိုချောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါ။ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆီယာမကလည်းပြောပါတယ
်။이제로봇이어린이집에오고나서아이들이로봇을
ကလေးတွေပိုပြီးဖန်တီးနိုင်စွမ်းရှိလာအောင်ဆက်ရုပ်တွေကပံ့ပိုးပေးပါတယ်။ကလေးတွေကဆက်ရုပ်တွေလှုပ်ရှားအောင်ဂိုင်းတွေစီမံကြရသလိုဆက်ရုပ်လေးတွေနဲ့အတူလေ့ကျင့်ခန်းလုပ်ကြလို့မျိုးတွေလည်းလုပ်ကြတော့ကလေးတွေရဲ့ဖန်တီးဉာဏ်တွေပိုပြီးတော့ရှိလာပါတယ်။
အခုလိုမျိုးစာသင်ခန်းတွေထဲမှာတင်ထောက်ကူတွေအဖြစ်ရောက်လာတဲ့ဆက်ရုပ်ကလေးတွေကသူတို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေမဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ်
။ဒီကို이제가끔가다저도동화를읽어주거나하기좀힘들어할때어이어게희망
을드려요.ချင်းစီကိုပုံပြောပြနိုင်ဖို့အခက်တွေ့တဲ့အချိန်မျိုးမှာဆက်ရုပ်တွေကတကယ်ထောက်ကူဖြစ်ပါတယ်။ဆက်ရုပ်လေးတွေကပုံမြင်တွေကိုအတန်နဲ့အတန်ထအစုံပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ
်။အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူတွေအဖြစ်မူဂျိုချောင်းတွေမှာလိုက်ထားပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့ကလေးတွေငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
။선생님을대처한다고저희는생각하지는않고요.
요거를 선생님을 도와주세요.
제가 세아마리고 세욕류가 사투니야 유도하매일 저는 못해마오. 세아마리고 타오구 피시레일로 배태마레. 디니 아산 시즌비 신일에 살롱도하오마와. 세욕류의 강간하네 빠들로레 저는 란뇨나리 룩도하오마와.
소묘로도왕가 무조장방 300니바마 알파 미니 세욕클리리네 메이셋비타비 피바레. Akulo Mujo Jang ni Yuere ga, Sayo Kliri ni Titui Ajuanwe Aung Kliri go Meisep Bitara ga, Thru Naga Atwe Amyaji Ajoshi Re Lu, So Myuro Dawe Shidure ga, Yongji Nija Ware.
Apure Minen, Iran AI na Iran Dubudurul, Chal Darunun.
Naga ma, AI Nya Yidune, Dune Da Sain Dawe Go, Belu Siman Kangwem Le Sura Tita Bu, Teiko Yeji Bare. Akulo Mujo Jang ni Re ga, Saabi Jare Rejo ga,
သူတို့လူကြီးဖြစ်သွားတဲ့အတိအသုံးဝင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အနာဂတ်မျိုးဆက်တွေအနေနဲ့နည်းပညာသစ်တွေနဲ့စိတ်မနေအောင်လို့အခုလို့ AI မြန်ရည်တို့နည်းပညာဆက်ရုပ်ကလေးတွေနဲ့သင်ကြားလေ့ကျင့်ပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကိုနှစ်ထောင်နှစ်ဆယ်တခုနှစ်ဒီဇင်ဘာလအထိလို့မူလစီစဉ်ထားပေမဲ့နောက်နှစ်တွေမှာလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပ ိုတင်ကြားဖျော်ဖြေပေးနိုင်တဲ့တင်ထောက်ကူဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့သိကြတယ်လို့ဆရာမတွေကပြောကြပါတယ်ရှင်ကျွန်မဆင်းရဲမော်ပ
ါမဆင်းရဲမွန်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မတ်အေးတန်နာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလောင်းအစီအစဉ်ကိုတင်ပြပေးပါအောင်မယ်ဒီတစ်ပတ်မှာတော့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုစူးစီးတင်ပြပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားနိုင်ငံအနေနဲ့ပထမအဦးဆုံးရွှေကမ္ဘာလုံးစုဖြစ်နေကိုရီးယားမင်းသားအိုယွန်ဆုက Squid Game Netflix ရုပ်သံဇာတ်လမ်းမှာပါဝင်သရုပ်ဆောင်ပြီးတော့ဆုရရှိသွားပါတယ်ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာမတူကွဲပြားမှုတွေမပါဝင်ဘူးဆိုတော့ကန့်ကွက်တန်တွေထွက်ပေါ်ပြီးတော့ဒီနေ့စုချင်းမြင်ပွဲကိုဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ကတိတ်တိတ်ဆိတ်ဆိတ်ပဲကျင်းပသွားခဲ့တာပါအခုစုရရှိတဲ့မင်းသားကြီးအိုယွန်ဆုကအသက်89နှစ်ရှိပြီဖြစ်ပြီးတော့ Squid Game ရုပ်သံဇာတ်လမ်းမှာ The Host တနည်းအားဖြင့်မူရင်းကစားသမား3931အဖြစ်နဲ့ပါဝင်သရုပ်ဆောင်ပြီးတော့အခုအကောင်းဆုံးဇာတ်ပုံမင်းသားစုရရှိတာဖြစ်ပါရဲ့
감사드립니다. 아름다운 삶을 사시길 바랍니다.
넷플릭스가 ထုတ်လိုက်တဲ့ အတန်နဲ့ ဂျေဇု တင်စကားမှာတော့ မင်းသားကြီး ဦးက ဒီ သတင်းစကားကြတော့ ကျွန်တော်ပထမဆုံး အချိန်နေနဲ့ ငါ တော်သားပဲ လို့ ပြန်ပြောမိတယ် လို့ ပြောထားတာပါ. Squid Game ရုပ်သံဇာတ်လမ်းဟာ စုသားငွေကြေး တန်ပေါင်းများစွာ ရဖို့အတွက် ကလေးတို့ကကစားခဲ့တဲ့ ကစားပွဲတွေမှာ ဝင်ရောက်ရှင်ပြိုင်ပြီးတော့ ရှုံးရင်တော့ အသက်ပါ ဆုံးရှုံးရတဲ့ ကစားပွဲအကြောင်းဖြစ်ပါတယ်ဒီရုပ်သံဇာတ်လမ်းကတစ်ကမ္ဘာလုံးအတိုင်းအတာနဲ့အကြီးကျယ်အောင်မြင်ပြီးတော့ Netflix online ရုပ်သံလိုင်းရဲ့အအောင်မြင်ဆုံးမူရင်းရုပ်သံဇာတ်လမ်းဖြစ်သွားပါပြီ။ဒီနှစ်ရွှေကမ္ဘာလုံးစုချင်းမြင်ပွဲကတော့ဒီပွဲကိုစီစဉ်ကျင်းပတဲ့ Hollywood နိုင်ငံသားသတင်းတောင်များအဖွဲ့အနေနဲ့လူအုပ်စုပေါင်းစုံပါဝင်တဲ့ဂုဏ်သိက္ခာရှိတဲ့မူဝါဒတွေမရှိသလိုအဲ့လူအုပ်စုပေါင်းစုံပါဝင်မှုလည်းမရှိဘူးလို့ဝေဖန်ခံရပြီးတော့ရုပ်ဆောင်အများပြားနဲ့ Director တွေရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုတွေကဒီအခမ်းအနားကိုမတက်ဘူးလို့မြင်ဆိုခဲ့ကြတာပါရွှေကမ္ဘာလုံးစုချင်းမြို့မှာကိုဓာတ်ရိုက်ထုတ်လွှင့်ပြသနေကြ MBC ရုပ်သံကလည်းဒီနေ့မပြပေးခဲ့ပါဘူးဒီနေ့စုချင်းမြို့ဝဲကလည်းတကပိတ်ကျင်းပခဲ့တာဖြစ်ပြီးတော့စုရရှိသူတွေကိုတော့လူမှုကွန်ရက်နဲ့ရွှေကမ္ဘာလုံးစု website တို့ကနေပြီးတော့ကြေညာပေးခဲ့ပါတယ်ရှင်တချို့အောင်မြင်ကြော်ကြားခဲ့တဲ့ဗြိတိရှ rock guitar အဖွဲ့ဖြစ်တဲ့ Rolling Stones အဖွဲ့ကိုဂုဏ်ပြုတဲ့အနေနဲ့ဗြိတိန်နိုင်ငံမှာသူတို့အဖွဲ့ဓာတ်ပုံတွေနဲ့တစ်စိတ်ကောင်းတစ်စုံထုတ်ဝေလိုက်ပါတယ်။ဒီနေ့မှာပဲဂီတအဖွဲ့ထူထောင်မှု260ပြည့်တဲ့ Rolling Stones အဖွဲ့ရဲ့ဖျော်ဖြေပွဲဓာတ်ပုံတွေနဲ့တစ်စိတ်ကောင်း12ခုပါတစ်စိတ်ကောင်းအတွေ့ထုတ်ဝေတယ်လို့အင်္ဂါနေ့ဇန်နဝါရီလ17ရက်နေ့ကပဲဗြိတိန်နိုင်ငံက Royal Mail စာတိုက်ရုံးမှာကြေညာသွားပါတယ်။ဒီတစ်စိတ်ကောင်း12ခုထဲမှာ10ခုကတော့အဖွဲ့ရဲ့ပင်တိုင်ဆိုတော့ Mick Jagger ဂီတသမားတွေဖြစ်တဲ့ Keith Richards နဲ့ Ronnie Wood ပြီးတော့ကွယ်လွန်သွားတာမကြသေးတဲ့ drum သမား Charlie Watts တို့ကဘာတလွားလှဲ့လှဲ့ဖြော်ပြတဲ့ဓာတ်ပုံတွေဖြစ်ပါတယ်။ Charlie Watts ကမနစ်ကအသက်80ရွယ်မှာကွယ်လွန်သွားခဲ့တာပါ။ဒ
1969ခုနှစ်ဇူလိုင်လလန်ဒန်မြို့တော် Hyde Park ဥယျာဉ်ကြီးထဲကဖျော်ဖြေပွဲကအစ2019ခုနှစ်ဩဂုတ်လအမေရိကန်ပြည်အစု New Jersey ပြည်နယ် East Rutherford မြို့မှာဖျော်ဖြေတဲ့ပုံအစံထည့်ထားပါတယ်။နောက်ထပ်တစ်စိတ်ကောင်းလေးခုကိုတော့အချက်လေးတစ်ချက်အနည်းနဲ့သက်သက်ထည့်ထားပြီးတော့တစ်ဖွဲ့လုံးရဲ့ပုံနှစ်ခုသူတို့ကဘာလက်ဖျော်ဖြေပွဲကြော်ညာပိုစတာနှစ်ခုပုံနဲ့ဖြစ်ပါတယ်။ Rolling Stone အဖွဲ့ဟာ1962ခုနှစ်မှာစတင်တည်ထောင်တာဖြစ်ပြီးတော့သူတို့အဖွဲ့ဟာကဘာမှာအောင်မြင်မှုအရာဆုံးတက်တန်းအရှည်ဆုံး Rock Guitar အဖွဲ့တစ်ခုဖြစ်ပါတယ်။ခံမှန်းကြီးတက်ပြားပေါင်းတန်း240ကျော်ရောင်းချခဲ့ရပြီးတော့ Grammy ဂီတာဆု3ဆုပါဝင်ဆုတွေလည်းအများကြီးရခဲ့တာပါ။ Britain နိုင်ငံမှာအခုလိုမျိုးဒစိကောင်းထုတ်ပြီးတော့ဂုဏ်ပြုခံရတာသူတို့အဖွဲ့က၄ဘွဲ့မြောက်ဖြစ်ပြီးတော့သူတို့ရှိမှာတော့ Beatles,Pink Floyd နဲ့ Queen အဖွဲ့တို့ရှိပါတယ်။သူတို့ရဲ့အခုဒစိကောင်းတွေကိုတော့ဇန်နဝါရီလ20မှာစပြီးတော့ရောင်းချပေးမှာဖြစ်ပါတယ်ရှင
် Took my crew to Japan, partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်တော့ကြောအပတ်စဉ်တင်ဆက်တဲ့တက်တန်ရောင်စီစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VO ရဲ့အင်္ဂါနေ့မတက်ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်မယ်ခင်ဗျာ
ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးသေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်ဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့သတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။တနင်္လာနေ့တခုလိုနောက်ထပ်9ဦးသေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘဟမ်အာနာသိန်းရဲ့ချိန်ကစပြီးအာနာသိန်းဆန့်ကျင်သူ82ဦးသေဆုံးရပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာနာသိန်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးရင်ဆန့်ခွာထွက်ပြရသူက2သိန်းနီးပါးရှိနေပြီလို့လတ်သမကကတနင်္လာနေ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြာသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသရင်းလူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုစတင်ဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ဝိုက်ကိုတိုက်တွန်းခဲ့တယ်လို့သတင်းတွေမှာဖော်ပြပါဗျ။ဇန်နဝါရီ15ရက်က19ရက်ကမ္ဘောဒီးယားခီးစဉ်တွားရောက်နေတဲ့အတွင်းမှုချုပ်ဟာတနင်္လာနေ့ကဖနွန်ပင်ငင်းချင်းနန်းတော်မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပြီးဒေသရင်းခေါင်းခန့်နေရတဲ့မြန်မာအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်9ရက်နဲ့ကဲ့ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံတယ်လို့ပြောပါတယ်။2021ခုနှစ်အတွက် FIFA ရဲ့တစ်နှစ်တာအကောင်းဆုံးဘောသမားဆုကို Bayern Munich နဲ့ပိုလန်တိုက်စစ်မှု Robert Lewandowski တို့ရသွားခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မတဲ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရမ်းမွန်ဖြစ်ပါတယ်။အတန်နဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollen နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ဒီကနေ့မနေ့ VOA အတန်လွင့်အစီအစဉ်တွေကိုလိုင်းတို့မီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်တင်ဆက်ခဲ့တာပါခင်ဗျာတော်တာရှင်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပြီးတော့လိုရင်းဆန္ဒပြေဝကြပါစေ VOA ကိုကြည့်ရှုနားတော်တာရှင်နဲ့ကျေးဇူးတူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.